Venezuela နိုင်ငံမှာဆက်ဖြစ်နေတဲ့အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေကိုတံပြန်တဲ့အနေနဲ့သမ္မတ Nicolas Maduro ကသူ့ကိုထောက်ခံသူထောင်ပေါင်းများစွာကိုဦးဆောင်ပြီးစနေနေ့ကဆန္ဒပြပွဲတစ်ခုလုပ်ခဲ့ပါတယ်။သမ္မတ Hugo Chavez ကိုဆက်ခံသူသမ္မတ Maduro က Venezuela နိုင်ငံရဲ့မြို့တော်မှာလုပ်ခဲ့တဲ့ဆန္ဒပြပွဲအတွင်းအတိုက်ခံကောင်းဆောင် Leopoldo Lopez ကိုပြစ်တင်ရှုတ်ချခဲ့ပါတယ်။ရဲတပ်ဖွဲ့ဝင်တွေအစိုးရကိုထောက်ခံသူတွေနဲ့ပြင်းထန်တဲ့ရုံးဝန်ဆန့်ကမ်းမှုတွေဖြစ်ပြီးလူအသေးပျောက်ရှိခဲ့တဲ့ဘူရူနီကအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေကိုစီစဉ်ခဲ့တာကြောင့်လိုဘက်စ်ကိုလက်ရှိမှာဖန်ဝရန်ထုတ်ထားတာပါ။ရုံးဝန်ဆန့်ကမ်းမှုတွေကြောင့်အတိုက်ခံဆန္ဒပြသူ2ဦးအပါအဝင်လူ3ဦးသေဆုံးခဲ့ရပါတယ်။အတိုက်ခံကောင်းဆောင်လိုဘက်စ်ကိုဖက်ဆစ်ဝါဒီတရဲဘောကြောင့်သူလို့မစ္စတာမာဒူရိုကစနေနေ့မှာခေါ်ဆိုပြီးအဖမ်းခံဖို့တောင်းဆိုခဲ့ပါတယ်။